ရေပန်နိုင်ငံမှာနယ်စည်းမထားဆရာဝန်များအဖွဲ့ MSF ကဝေတန်းအုပ်နဲ့တနင်္လာနေ့မှာဆက်သွယ်ပြတ်တောက်နေပြီးသူကမြန်မာဖြစ်တယ်လို့အစိုးရအဖွဲ့ကပြောလိုက်ပါတယ်။ဂျာမန်နဲ့မြန်မာဝန်ထမ်းတယောက်ဟာရေမင်းဘိုအလဲပိုင်းကမရစ်ဂရီတာမှာရှိနေခဲ့ကြတယ်လို့အဖွဲ့ကဆိုပါတယ်။ဒါပေမဲ့ဝန်ထမ်းတို့ရဲ့လုံခြုံရေးကိုစိုးရိမ်တဲ့အတွက်ထိတဲ့ပို့ပြီးတော့အဖွဲ့ကသတင်းချက်တွေကိုမထုတ်ပြန်တဲ့အကြောင်းရိုက်တာသတင်းဌာနကပြောပါတယ်။ဒီနေ့အစောပိုင်းတော့ကုလသမဂ္ဂကသူ့ရဲ့ဝန်ထမ်း၅ယောက်ပြန်လည်လွတ်မြောက်လာခဲ့ပြီဖြစ်ကြောင်းနဲ့ကြေညာခဲ့ပါသေးတယ်။သူတို့ကိုရီမင်းတောင်ပိုင်းအဗျံဒေတာကီရာစစ်သွေးကြော်တွေကပြန်ပြီးဆွဲသွားပြီးဆက်ချက်လာကြအောင်ဖမ်းဆီးထားခဲ့တာဖြစ်တယ်လို့ရိုက်တာကဆိုပါတယ်။တူရကီအခြေစိုက်အဒါဒိုလူအေဂျင်စီသတင်းဌာနရဲ့သတင်းရဆိုရင်တော့သူတို့တယောက်ဟာမာရစ်ဒေတာမှာပြန်ပြီးအစွဲခံတာဖြစ်တယ်လို့ရီမင်းအစိုးရသတင်းအရင်းမြစ်တစ်ခုကိုကိုးကားပြီးပြောပါတယ်။ဘယ်အဖွဲ့ကမှသူတို့ကိုဖမ်းဆီးထားတာဖြစ်ကြောင်းအခုထိတော့မပြောကြသေးပါဘူး2022ခုတုန်းကလည်း MSF ဝန်ထမ်းတယောက်ကိုရေမင်းအရှိပိုင်းလူမျိုးစုတွေဖမ်းဆီးသွားပြီး6လကြာမှလွတ်ပေးမှုတယ်လို့အနာတိုလူအေဂျင်စီသတင်းဌာနရဲ့သတင်းမှာပြောပါတယ်